ထိုင်းနိုင်ငံထဲကနေတဆင်အင်ဒီနာချင်းမလေးရှားနိုင်ငံထဲနဲ့အင်ဒိုနီးရှားနိုင်ငံချီဘင်္ဂလီနဲ့ရိုဟင်ဂျာလို့ခေါ်တဲ့လူမျိုးတွေလူကုန်ကူးခံရပြီးထောင်နဲ့ချီဖမ်းဆီးခံရတာတွေလည်းရှိနေပါတယ်။တချိန်ထဲမှာပဲလူကုန်ကူးသူတွေရဲ့လမ်းတစ်လျှောက်တစ်ထောက်နားရာထိုင်းနိုင်ငံကလည်းဒီပြဿနာကိုအင်ဒီနာချင်းတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေပူးပေါင်းပြီးဆွေးနွေးအဖြေရှာဖို့အတွက်ထိုင်းဝန်ကြီးချုပ်ကတိုက်တွန်းပြောဆိုလိုက်ပါတယ်။အသေးစိတ်ကိုတော့ထိုင်းအခြေစိုက် VOA သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံအတွင်းမှာပြီးခဲ့တဲ့သတင်းပတ်တွေအတွင်းဘင်္ဂါလီနဲ့ရိုဟင်ဂျာလူမျိုးတွေလို့ယူဆရတဲ့အလောင်းတွေကိုရှာဖွေတွေ့ရှိခဲ့ပြီးတဲ့နောက်မှာတော့ထိုင်းအစိုးရကလူကုန်ကူးသူတွေရဲ့စခန်းတွေကိုရှင်းလင်းရေးလုပ်ခဲ့တယ်လို့လူကုန်ကူးမှုမှာပါဝင်ပတ်သက်သူမှတ်သားများကိုထိထိရောက်ရောက်အရေးယူဆောင်ရွက်မှုတွေလုပ်ခဲ့ပါတယ်။ထိုင်းနိုင်ငံမှာအခုလိုမျိုးတင်းတင်းကြပ်ကြပ်ကင်တွယ်မှုတွေလှုပ်လာပြီးတဲ့နောက်မှာတော့အင်းနီနာချင်းနိုင်ငံတွေစီကိုလှေစီးပြေဒုက္ခသည်တွေဟာအစုလိုက်အပြုံလိုက်ဝင်ရောက်နေပါတယ်။ထိုင်းနိုင်ငံအတွင်းမှာအခြေစိုက်ထားတဲ့ရိုဟင်ဂျာ Refugee of Thailand အဖွဲ့ကပြောရေးဆိုခွင့်ရှိသူအဘူကာမန်ကတော့ပင်လယ်ပြင်တွင်းမှာရောက်ရှိနေတဲ့ဒုက္ခသည်တွေကအကူအညီပေးဖို့အတွက်ဒီကနေ့မနေ့မှဆက်သွယ်လာကြောင်းအခုလိုပြောပါတယ်
။ဘုန်းဆရာကျွန်တော်ရတဲ့ဥစ္စာကအဓိကရတာထိုင်းနိုင်ငံနဲ့နေဆက်နဲ့မလေးရှားနဲ့နေဆက်နဲ့လန်ကာဝီနဲ့အဲဒီဘေးနားမှာထိုင်းနေဆက်မှာရှိတယ်လို့ကြားရတယ်တိုင်းတယ်ဖုန်းနဲ့သူတို့တုံးနေတယ်။အဲ့ဒါမနေ့ကနေပြီးတော့ဟိုတင်းကနေပြီးတော့သူတို့ဒီပင်လယ်မှာရှိနေတယ်ဒီကထိုင်းကနေပြီးတော့တွက်ရှာလိုက်တာရှာလို့မတွေ့ဘူးလို့ပြောတာ။အဲဒီတည်းမှာမနေ့ညနေမနေ့ညနေလူကနေပြီးသွားပြီ။နောက်တည်းလဲပုံဖို့လူရှိတယ်။ဘာဖြစ်လို့ဒီသူတို့အသားမရှိဘူးဘာမှမရှိဘူးကွာ။စားဖို့ဘာမှမတခုမရှိဘူး။အဲထိုင်းနိုင်ငံကတွားတာလဲရှာလို့မတွေ့တော့ဘူးဖြစ်နေတယ်။အဲသူတို့ကကိုရင်တောင်းပါတယ်အယူအနေဆရာကိုပြောပြပါတယ်မဟုတ်လို့ဆိုလို့ဖြစ်ရင်အဲထိုင်းအဆရာကိုပြောပြီးတော့ကျွန်တော်တို့ကနည်းနည်းပဲကိုရင်ပါလို့ကျွန်တော်အသက်ရှင်အောင်ပေါ့။သူတို့ရခိုင်ကထွက်လာတာကနေပြီးကအဲ့90တော်သွားပြီ90နဲ့9ရဲ့လို့ရှိတော့ဒါပဲပြောတာ
ဒီကနေ့မှပဲဝင်းကြီးများအစည်းအဝေးပြီးထိုင်းဝင်းကြီးချုပ်ကလှေစီးပြေဒုက္ခသည်တွေဝင်ရောက်လာနိုင်ခြင်းရှိတာတွေကိုပြောပြခဲ့ပြီးလူကုန်ကူးမှုပြဿနာကိုနိုင်ငံတကာနဲ့အဖွဲ့အစည်းတွေကပူးပေါင်းဖြေရှင်းကြဖို့ပြောဆိုလိုက်ပါတယ
်2ด้านนะอันนึงก็คือเรื่องของความมั่นคงปลอดภัยของประเทศเราใช่มั้ยครับเพราะเราเป็นเราก็ต้องแลคนไทยเป็นหลักใช่มั้ยแต่อันที่2
ก็คือเรื่องของประถมทุกข์อ่ะနိုင်ငံတော်လုံခြုံရေးပါထိုင်းနိုင်ငံသားတွေအတွက်အဓိကထားကြည့်ရပါမယ်။နောက်တစ်ခုညှင်းပယ်လို့မရတာကတော့လူခွင့်ရေးကိစ္စပါ။ထိုင်းနိုင်ငံအတွင်းမှာပြစ်မှုကျူးလွန်မှုတွေဖြစ်နေကြတော့သူတို့ကိုဘယ်လိုကြည့်ရှုမလဲ။ဒါဟုတ်ထိုင်းတနိုင်ငံနဲ့ဖြေရှင်းရမှာမဟုတ်ပဲ။သက်ဆိုင်တဲ့အင်းကြီးချင်းနိုင်ငံတွေကရောနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပါဆွေးနွေးဖြေရှာကြရမှာဖြစ်ပါတယ်။မဖြေရှင်းနိုင်ရင်တော့ထိုင်းနိုင်ငံအတွက်ဝန်ထုပ်ဝန်ပိုးဖြစ်နေပါလိမ့်မယ်။လူအားလည်းပုံများလာမယ်။ပင်လယ်ပြင်မှာမျောနေတဲ့သူတွေရှိတယ်လို့လည်းသတင်းတွေထွက်နေတယ်။အခုကာလမှာပင်လယ်ပြင်ကိုပိုဖြတ်တာကလည်းမိုးမကြခင်လာကြတဲ့သဘောရှိပါတယ်။မိုးလေဝသကောင်းတဲ့6လလောက်အတွင်းမှာလာကြတယ်။ထိုင်းနိုင်ငံအတွင်းကိုရောက်လာရင်တော့ဥပဒေတိုင်းဆောင်ရွက်မယ်။ထိုင်းရေပိုင်နဲ့အပြင်ဘက်ဆိုရင်တော့ထိုင်းနိုင်ငံနဲ့မဆိုင်ပါဘူး
။ထိုင်းဝန်ကြီးချုပ်ပြောပြသွားခဲ့တာပါ။ထိုင်းအစိုးရက10ရက်အတွင်းလူကုန်ကူးသူတွေရဲ့စခန်းတွေကိုဖျက်သိမ်းဖို့အတွက်အမိန့်ပေးခဲ့တာကြောင့်ဒီရေပိုင်အတွင်းမှာထိုင်းနိုင်ငံတောင်ပိုင်းမှာလည်းဘင်္ဂါလီနဲ့ရိုဟင်ဂျာလို့ယူဆရတဲ့လူတရာကျော်ကိုဖမ်းဆီးမိခဲ့တယ်လို့ချုံဖုံခရိုင်ထဲမှာတော့မြန်မာအများစုပါတဲ့ရွှေပြောင်းလို့သမား80ခန့်ကိုထိုင်းစစ်တပ်ကဖမ်းဆီးမိခဲ့ပါတယ်။နေ့စဉ်နေ့တိုင်းယာနဲ့ချီပြီးတော့ဝင်ရောက်နေတဲ့လှေစီးပြေဒုက္ခသည်တွေဟာပင်လယ်ပြင်မှာကန့်ကွက်နိုင်ဖို့အတွက်စူးစမ်းရင်းမိုးလေဝသမကောင်းတာကြောင့်လှေမောက်သေဆုံးသူတွေလည်းရှိခဲ့တယ်လို့အခုအခါမှာလည်းပင်လယ်ပြင်ထဲမှာရှိနေကြတယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြနေပါတယ်။ဒီလိုထိုင်းနိုင်ငံကတဆင့်မလေးရှား၊အင်ဒိုနီးရှားအထိအဆင့်ဆင့်လူကုန်ကူးခံနေရတဲ့ဘင်္ဂါလီနဲ့ရိုဟင်ဂျာလူမျိုးတွေနဲ့ပတ်သက်လို့ထိုင်းအစိုးရကမြန်မာနိုင်ငံ၊မလေးရှားနိုင်ငံ၊ဘင်္ဂလားဒေ့ရှ်နိုင်ငံ၊အင်ဒိုနီးရှားနိုင်ငံစတဲ့နိုင်ငံတွေနဲ့ပူးပေါင်းအဖြေရှာနိုင်ရေးစူးစမ်းနေပါတယ်ရှင်။